2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားအခွင့်မှာတောက်ကြနေကတရုတ်ဝင်အခမ်းအနားနဲ့စတင်လိုက်ပါပြီ
။中国代表团入场。
ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီဂျင်းပင်ကိုယ်တိုင်တက်ရောက်ပြီးဖွင့်လှစ်ခဲ့ခြင်းဖြစ်ပါတယ်။ဒီအားကစားကွင်းကြီးကငှက်တိုက်ဒီဇိုင်းလို့လူသိများကြော်ကြတဲ့2008ခုနှစ်နွေရာသီအိုလံပစ်ပွဲကျင်းပတဲ့နေရာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကုလသမဂ္ဂအတူရင်မှုချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ဥက္ကဋ္ဌနိုင်ငံတကာကခေါင်းဆောင်များတန်တမန်များနဲ့အရေးကြီးပုဂ္ဂိုလ်များတက်ရောက်ခဲ့ကြပါတယ်။ American, Britain နဲ့ Canada နိုင်ငံတို့ကတော့တရုတ်နိုင်ငံရှင်ကျင်းဒေသက Uyghur Muslim တွေအပေါ်လူမျိုးသုံးအောင်လုပ်တယ်ဆိုရဲဆွဆဲချက်နဲ့အစိုးရတာဝန်ရှိသူတွေမတက်ရောက်ဘဲအားကစားသမားတွေကဆေးလွတ်ပြီးတန်တမန်ရေးအရာတပိတ်မှောက်ထားပါတယ်။ရုပ်အစိုးရကတော့ Uyghur Muslim တွေအပေါ်ဖိနှိပ်မှုဆွဆဲချက်တွေကိုညှဉ်းဆန်ထားတာပါ။တန်တမန်ရေးတပိတ်မှောက်တဲ့နိုင်ငံတွေထဲမှာအခုနောက်ဆုံးအိန္ဒိယနိုင်ငံလည်းပါဝင်လာပါဗျ။2020ပြည်내ကတေချေထိခိုက်မှုတွေကြုံခဲ့ရတဲ့နှစ်နိုင်ငံနယ်စပ်ပစ်ခတ်မှုမှာပါဝင်ခဲ့တဲ့တရုတ်တပ်ဖွဲ့ဝင်တယောက်ဟာအိုလံပစ်မီရှုတိုင်လက်ဆင့်ကမ်းတည်ဆောင်ရမှာပါဝင်နေတဲ့အတွက်အိန္ဒိယကကန့်ကွက်တဲ့အနေနဲ့တပိတ်မှောက်ခဲ့တာပါ။ကိုဗစ်ကရောဂါကြောင့်အားကစားသမားတွေနဲ့ပြိတက်အနှဲငယ်တာတက်ရောက်ခွင့်ရခဲ့ပါတယ်။ကက်ရောဂါကာကွယ်ရေးအတွက်စီကံတင်းကျပ်ထားတဲ့ကြားမှာပဲကိုဗစ်ရောဂါကူးစက်သူ290ကျော်စစ်ဆေးတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။